မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်တက်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကျဆင်းသွားမယ့်အလားအလာရှိနေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ချက်အရလက်ရှိအားဖြင့်အဆင့်135မှာရှိနေတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA ကအဆင့်တက်မှတ်ချက်အသစ်တွေထုတ်ပြန်တဲ့အခါ17ဆင့်အထိကျပြီး146ကိုရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာအသင်းအဆင့်ကျသွားဖို့ဖြစ်ရတဲ့အဓိကအကြောင်းကတော့2022ခုနှစ်ကမ္ဘာ့လားချီစစ်ပွဲအဖွင့်ပွဲစဉ်ဖြစ်မွန်ဂိုလီယာအသင်းနဲ့ကန်တဲ့ပွဲမှာဘောလုံးဝါဒနာရှင်တွေအံ့အားသင့်သွားရတဲ့အထိတကူးကူးမရှိနဲ့ဆုံးခဲ့တာကြောင့်ပါဒီခြေစစ်ပွဲနောက်တစ်ပွဲဖြစ်အာရှထိပ်သီးဂျပန်အသင်းနဲ့ကန်တာမှာတော့နှကူးကူးမရှိနဲ့ဆုံးပါတယ်အာဆီယံအသင်းတွေထဲမှာအဆင့်ကျသွားပွဲရှိတဲ့နောက်တစ်သင်းကတော့ကမ္ဘာဖလားခြေစစ်ပွဲတွေမှာမလေးရှားကို3-2ထိုင်းကို3-2ပြန်နဲ့ရှုံးထားတဲ့အင်ဒိုနီးရှားအသင်းဖြစ်ပြီး6ဆင့်ကျသွားပွဲရှိပြီးတော့အဆင့်168မှာရောက်မယ်လို့ခန့်မှန်းထားပါတယ်အာဆီယံမှာဗီယက်နမ်ကအဆင့်99နဲ့ထိပ်ဆုံးမှရှိပြီးထိုင်းကတော့အဆင့်113နဲ့ဒုတိယလိုက်ပါတယ်ဖိလစ်ပိုင်က125စင်ကာပူက156မလေးရှားက158ကမ္ဘောဒီးယားက190အဆင့်အသေးသေးရှိထားကြပါတယ်ဒီအဆင့်တွေကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကသတ်မှတ်တာဖြစ်ပေမဲ့ဘောလုံးလေ့လာသူတွေကြားထဲမှာတော့ဒီအဆင့်တွေနဲ့ပတ်သက်လို့တန်တရားမြင်သဘောထားရှိသူတွေလည်းရှိကြပါတယ်ခင်ဗျာ